Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ30ရက် VOA American အသံရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်သားညူပါ American နဲ့တရုတ်သမ္မတနှစ်ဦးစနေနေ့တုန်းကတယ်လီဖုန်းကနေတဆင်စကားပြောခဲ့တာမဟုတ်လို့နှစ်ဖက်ကုံသွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်တွေပို့ပြီးတော့တိုးလာပါတယ်နောက်ဣရတ်နိုင်ငံကာကွတ်ဒေသအတွင်းမှာဒီအစုလိုက်ပြုံလိုက်လူတွေတက်ထားတဲ့နောက်ထပ်နေရာတစ်ခုထပ်ပြီးတော့တွေ့ရတယ်လို့ Iraq ရဲတပ်ဖွဲ့ကပြောပါတယ်။ American ပြည်အောင်စုမှာတော့အစုရလုပ်ငန်းတွေရပ်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့သမ္မတကတော့သူ့ရဲ့လူလာချက်အတိုင်း American Mexico နေကြားတိုင်းတိဆောက်ရေးကိုပဲဆက်ပြီးတော့ PRP ပြောနေပါတယ်။စတဲ့သတင်းတွေကိုကိုရန်နိုင်တဲ့သူတက်ဆက်ပေးသွားဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရာသီဥတုအေးအေးတန်ခံနေရတဲ့ကချင်စစ်ဆောင်စခန်းတွေအရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့တွေအမြန်ဆုံးပေးနိုင်မှုနဲ့ဒုက္ခသည်တွေရရင်ကိုပြန်နိုင်မှု2019မှာအစိုးရဘက်ကအလေးနဲ့ထားဖော်ဆောင်ပေးဖို့ကချင်ငယ်ငယ်လှူရှားသူတွေကတောင်းဆိုလိုက်ပါတယ်
။အခုရှစ်နှစ်ထဲကိုဝင်လာပြီဆိုတဲ့အခါမှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အနေထားအတော်လေးကိုကျွန်တော်တို့အားနည်းလာပြီ။အဲ့တော့တို့မှာကအမိုးကာစလို့ပေါ့နော်။
ကြားမှတန်းသူညီမကြီးကွန်ရဲ့ကချင်ငယ်ငယ်လှူရှားသူမတ်မီစပယ်ဖြူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီကြောင်သတင်းလွှာနဲ့အတူမြမကြီးဆွေးနွေးကန်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေအပြင်အထူးစီစဉ်နေတဲ့အနောက်တိုင်းအမှုပညာတိုင်းဝိုင်းက2018အမှတ်ရစရာဖြစ်ရပ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညင်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးဟာစနေနေ့ကတယ်လီဖုန်းကနေတဆင့်စကားပြောခဲ့ပြီးတော့ G20 ဆက်မှုထိပ်သီးအစည်းအဝေးတွင်မှရခဲ့တဲ့သဘောတူညီချက်တွေအကောင့်ထဲပေါ်ဖို့သူရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ပါတယ်။သမ္မတရှီနဲ့အချင်းအတော်ကြောင့်တော်လေးအဆင်ပြေပြေစကားပြောပြခဲ့ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချာစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်ကိုအရေးကြီးတယ်လို့အမေရိကန်သမ္မတကပြောပါတယ်။အာဂျင်တီးနားမှာလုပ်ခဲ့တဲ့ဆက်မှုထိပ်သီးအစည်းအဝေးတွင်သူတို့နှစ်ဦးသဘောတူခဲ့တဲ့အချက်တွေကိုအကောင့်ထဲပေါ်ရေးနှစ်ဖက်စလုံးကလူလလရှိနေတာကိုကျင်းပဖွဲ့တွေ့ရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အပြန်အလှန်အဖြစ်သမ္မတထရမ့်နဲ့အမေရိကန်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားတရုတ်သမ္မတဘက်ကပြောဆိုခဲ့တယ်လို့နှစ်နိုင်ငံဆက်ဆံရေးဟာအရေးကြီးတဲ့အဆင့်ကိုရောက်နေပြီလို့လည်းတရုတ်သမ္မတကပြောပါတယ်။တဖက်ဆက်ဆံရေးတည်ငြိမ်တိုးတက်လာဖို့လဲသူတို့နှစ်ဦးစလုံးမျှော်လင့်ထားတဲ့အကြောင်းတရုတ်သမ္မတရှီကပြောခဲ့ပါဗျ။ပြီးခဲ့တဲ့2018ခုနှစ်တနင်္လာနေ့နီးပါးမှာတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်သဘောမျိုးကြုံခဲ့ရပြီးတော့ပြန်လည်ကုန်သွယ်ရေးတင်းကြပ်မှုတွေကန့်သတ်မှုတွေလုပ်ခဲ့ကြပါဗျ။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကတော့သမ္မတနှစ်ဦးမျက်နှာချင်းဆိုင်တွေ့ဆုံပြီးတော့နှစ်ဖက်ကန့်သတ်အရေးယူမှုတွေကိုရပ်တန့်ဖို့ဆိုပြီးတော့သဘောတူထားပါဗျ။လာမယ့်ဇန်နဝါရီလထဲမှာလည်းနှစ်ဖက်ကုန်သွယ်ရေးကုလသမဂ္ဂတွေ့ဆုံဖို့ရာထားပေမဲ့ရက်တိကျကိုတော့မတက်မှသေးပါဘူး။အမေရိကန်နေနဲ့တရုတ်နဲ့ကုန်သွယ်ရေးလူငွေပြနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတောက်လျှောက်ဝေဖန်ပြောဆိုလာတာပါ။ဒါအပြင်ညာနာမူပိုင်ခွင့်ချိုးဖောက်တာတွေနဲ့မမျှတာတဲ့ကုန်သွယ်ရေးလှုပ်ထုပ်လုပ်နည်းတွေကိုတရုတ်နိုင်ငံဘက်ကအရေးယူဆောင်ရွက်ပေးဖို့လဲအမေရိကန်ဘက်ကလိုလားနေပါတယ်
။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကိုရီးယားကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার နဲ့ဖျက်သိမ်းရေးရည်မှန်းချက်အောင်မြင်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ရှင်းလင်းမှာထိပ်သီးဆွေးနွေးမှုတွေပို့ပြီးတော့လုပ်သွားခြင်းလဲလို့ပြောကြားလိုက်ကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေကိုဇက်တိုက်ဖြစ်လို့ပြီးတော့နိုင်ငံခြားနှစ်ပေါင်းများစွာထိတ်တိုက်တွေတွေ့ခဲ့ပြီးတဲ့နောက်မှာဒေသဆွေးနွေးပွဲ၃ရက်ပါဝင်အခုနှစ်အတွင်းသူတို့လှုပ်ဆောင်ခဲ့တဲ့နိုင်ငံခြားထိမှန်မှုရှင်းချရေးအစီအစဉ်ကိုအမှတ်ရတဲ့အနေနဲ့ကင်ဂျုံအွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုဒီကနေ့မှစာရေးသားပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲတွေရပ်ဆိုင်းနေတာကကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးပေါ်မှာလည်းအကျိုးဆက်တွေရှိနေတာပါ။ပြီးခဲ့တဲ့စက်တင်ဘာလကကိုရီးယားနိုင်ငံခေါင်းဆောင်တွေပြုံရမ်းမြို့မှာတွေ့ဆုံခဲ့တဲ့အတွင်းမြောက်ကိုရီးယားခေါင်းဆောင်ကိုတောင်ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့ဆွေးနွေးမှုတွေလုပ်ဖို့ဖိတ်ကြားခဲ့တဲ့အစည်းအဝေးကိုမြောက်ကိုရီးယားဘက်ကအခုချိန်ထိတစုံတရာအကြောင်းပြန်ခြင်းမရှိဘဲနဲ့နေခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ပြီးခဲ့တဲ့နှစ်ဇွန်လကစင်ကာပူမှာတွေ့ဆုံခဲ့စဉ်ကင်ဂျုံအွန်းကသူ့အနေနဲ့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းစေဖို့အတွက်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပြီးအဲ့ဒီချိန်ကစတင်ပြီးနှစ်ဖက်ကြားတိုးတက်မှုတစုံတရာမရှိဘဲဖြစ်ခဲ့သလိုပြီးခဲ့တဲ့မော်လာကရုတ်တရက်ဖျက်သိမ်းလိုက်တဲ့ဆွေးနွေးပွဲကိုလည်းအခုချိန်ထိပြန်ပြီးတော့ကျင်းပဖို့မစီစဉ်နိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ
။အီရန်နိုင်ငံကာကွတ်ဒေသအတွင်းကဟာဝီဂျာတောထဲမှာအစုလိုက်ပြုံလိုက်လူတွေတတ်ထားတဲ့နောက်ထပ်နေရာတစ်ခုကိုထပ်ပြီးတွေ့ထားတယ်လို့အီရတ်ဖယ်ရယ်ရဲတပ်ဖွဲ့ကပြောပါတယ်။ ခလီရီအပါဝင်လူတော်များများကိုအဲ့ဒီမှာ IS စစ်သွေးကြောအဖွဲ့ကတပ်ဖြတ်ခဲ့ပုံရတယ်လို့ဆိုရတယ်။အဲ့ဒီအနီးနားကတောထဲမှာတိုးချောင်းနေသူတွေကလွန်ခဲ့တဲ့9ရက်တုန်းက El Dakila ရွာနီးမှာအဲ့ဒီနေရာကိုတွေ့ပြီးတော့အာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။အဲ့ဒီမှာတွေ့ရတဲ့ရုပ်လောင်းတွေဟာ10ခန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီနေရာကတော့ရဲအဆောင်ကျန်နဲ့ထားပြီးတော့ Backtet မြို့ကလာတဲ့ရုပ်လောင်းစစ်စေးအဖွဲ့တွေရောက်လာတဲ့အထိစောင့်နေပါတယ်။ IS အဖွဲ့ကအဲ့ဒီမှာတပ်ဖြတ်မှုတွေလုပ်ခဲ့တဲ့ကိုလုတ်ခဲ့တာကိုမျက်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့ El Dakila ရွာကဒေသခံတွေကပြောပါတယ်။ Hawija ဒေသဟာ2014ခုနှစ်အတွင်းက IS အဖွဲ့ရဲ့ထိန်းချုပ်မှုအောက်ကိုကျရောက်ခဲ့ပြီးတော့2018ခုနှစ် October လတည်းရောက်တော့မှ Iraq လူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီနေရာကိုပြန်ပြီးတော့သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အနောက်နိုင်ငံမီဒီယာတွေကသူ့ကိုအာဏာရှင်လို့ခေါ်နေတာကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကဂုဏ်ယူစရာအဖြစ်သတ်မှတ်ထားတယ်လို့ဝန်ကြီးချုပ်ရဲ့ဟာစီနာရဲ့တားဖြစ်သူကရွေးကောက်ပွဲမတိုင်ခင်တရက်မနေ့စနေနေ့က Rider သတင်းဌာနကိုပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ရှေ့ခါစီနာဟာဒီကနေ့ချင်းပါတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့၃ကြိမ်ဆက်တိုက်ရွေးခံရမယ်လို့မျှော်လင့်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတိုင်းပြည်ရဲ့စီးပွားရေးအလျင်အမြန်ကြီးထွားထိုးတက်အောင်လုပ်နိုင်ခဲ့တဲ့အတွက်ပြည်တွင်းမှာသူ့ကိုချီးကျူးထောက်ခံနေကြသလိုရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးထားတဲ့အတွက်လည်းနိုင်ငံတကာအတိုင်းအဝိုင်းရဲ့ဂုဏ်ပြုမှုကိုခံရတာဖြစ်ပါတယ်။ဒါပေမဲ့သူမရဲ့အစိုးရဟာအဓိကအတိုက်ခံ BNP ပါတီကိုထောက်ခံသူအများပြားပါဝင်အတိုက်ခံနေတဲ့ဝေဖန်သူတွေအပေါ်မှာဖိနှိပ်ဖန်ဆီးတာတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲခံနေရပါတယ်။ဒါပြန်သူမဟာတိကျရှင်းလင်းပြဌာန်းထားခြင်းမရှိတဲ့ဥပဒေတွေကိုအသုံးပြုပြီးတော့မီဒီယာတွေကိုလည်းချိန်ချောက်နေတယ်ဆိုပြီးတော့သတင်းနောက်အတော်များများကဝေဖန်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟာစီနာရဲ့တားဖြစ်သူကတော့ဒီမိုစလင်အများစုနေထိုင်ပြီးတော့လူဦးရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေအတွက်နေရာရှိပြီးတော့အနောက်နိုင်ငံတွေကသူ့မိခင်အပေါ်မှာပုံဖော်နေတာတွေဟာတရားမျှတမှုမရှိဘူးဆိုပြီးတော့ Rider သတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1565တို့ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။ American ပြည်အောင်စုမှာအစိုးရလုပ်ငန်းတွေတစိ့တပိုင်းရပ်တန့်ထားတာ၈ရက်မြောက်ကိုဝင်လာခဲ့ပြီဖြစ်ပေမဲ့လို့သမ္မတ Donald Trump ကတော့သူ့ရဲ့လူလာချက်အတိုင်းAmerican Mexico နေကြားတိုင်းတိဆောက်ရေးလူအမှုကိုပဲဆက်ပြီးတော့ဖိအားပေးပြောနေစေပါ။နေဆက်လုံရွေးကိစ္စရက်တွေအတွက်အပေးယူလုပ်ပြီးတော့ဒီပြည်လဲသွားဖို့အတွက်သူ့အနေနဲ့အင်ဘီရိုကနေပြီးတော့ဒီမိုကရက်တီကိုစောင့်ဆိုင်းနေတယ်ဆိုပြီးသမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်။ဒါလို့အစိုးရလုပ်ငန်းတွေရပ်တန့်နေတာကိုအဆုံးသတ်ရေးမှာဒီမိုကရက်ဘက်ကဥဆောင်ဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်။ဒါ့အပြင် American ထင်းသိမ်းစခန်းတွေမှာရှိတဲ့ဒီ Guatemala ကကလေးငယ်နှစ်ဦးသေဆုံးမှုမှလည်းဒီမိုကရက်တီရဲ့လူဝင်မှုကြီးကြပ်မှုဝါဒကြောင့်ဖြစ်တယ်ဆိုပြီးတော့သူကအဖြစ်တင်ပါတယ်။မက္ကဆီကိုနယ်ကြားတိုင်းခတ်ဖို့အတွက်ဒေါ်လာ 5.9 ဘီလီယံကိုသမ္မတ Trump ကတောင်းဆိုထားတဲ့နောက်ဒီအသုံးစရိတ်နဲ့ပတ်သက်လို့ဒီမိုကရက်တီနဲ့အတိုက်ခံဖြစ်ပြီးတော့အခုချိန်ထိအစိုးရအသုံးစရိတ်ကိုမတတ်မှတ်ပေးနိုင်ဖြစ်နေပါတယ်။ဒီမိုကရက်တီဘက်ကတော့နေဆက်လုံခြုံရေးအတွက်အသုံးစရိတ်ကိုတိုးပေးဖို့ဆိုတာသဘောတူပေမဲ့တိုင်းခတ်မဲ့အစီအစဉ်ကိုတော့ဆန့်ကျင်နေပါတယ်။နေဆက်တိုင်းခတ်ရေးအတွက်အသုံးစရိတ်ကိုလွှတ်တော်ကချမပေးဘူးဆိုရင်တော့ Honduras, Guatemala နဲ့ El Salvador တွေကိုပြီးတဲ့အကူအညီတွေကိုဖျက်တောက်မှာဖြစ်တယ်လို့ပဲ American Mexico နေဆက်တလျှောက်ကိုလုံးဝပိတ်ပစ်မယ်ဆိုပြီးတော့ Donald Trump ကသူ့ရဲ့ Twitter ကနေတဆင့်ချင်းချောက်ရေးသားထားပါတယ်
။ Congo Democratic သမ္မတနိုင်ငံကနေ American ပြည်ထောင်စုကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိလာခဲ့တဲ့လူနာတဦးကိုကုသဖေးခဲ့တဲ့အတွင်း Ebola Virus ပိုးကူးစက်ခံရနိုင်ပွဲရှိတဲ့ American ချမရေးဝန်ထမ်းတဦးကိုတခြားလူတွေကိုရောဂါကူးမကူးစက်နိုင်အောင် Nebraska ပြည်နယ်မှာတည်ထောင်ခွဲထားလိုက်ပါတယ်။အဲဒီကျန်းမာရေးဝန်ထမ်းဟာ Ebola ရောဂါလက္ခဏာမပြသေးပေမဲ့သူ့ကိုအိုမိုဟာမြို့မှာရှိတဲ့ Nebraska ပြည်နယ်တက္ကသိုလ်ကျန်းမာရေးဌာနမှာနှစ်ပတ်ကြာစောင့်ကြည့်သွားမှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဆိုပါကျန်းမာရေးဝန်ထမ်းဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ Ebola ဒီ virus ပိုးနဲ့ထိတွေ့မိပြီးတော့သုံးပတ်ကြာမှာအပြားတက်တာဝမ်ပိုင်နာရာတွေလိုယောဂလက္ခဏာတွေပေါ်လာနိုင်တယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်တကယ်လို့သာယောဂလက္ခဏာတွေတွေ့ရှိခဲ့မယ်ဆိုတော့အဲ့ဒီချမ်းမာရေးဝန်ထမ်းကို Nebraska ပြည်နယ်စည်းဝါထိန်းချုပ်ရေးဌာနကိုပို့ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကွန်ကွန်နိုင်ငံမှာတော့အချိန်တော်ကြအောင်ရှုဆိုင်ထားရတဲ့သမ္မတရွေးကောက်ပွဲတွေဒီကနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်ဒီရွေးကောက်ပွဲကဆိုလို့ရှိရင်တော့ကွန်ကွန်နိုင်ငံမှာပထမဆုံးအချိန်ညှိနှိုင်းပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားပါတယ်ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာကရှိနေပါတယ် နိုင်ငံရဲ့ရှေ့ဘက်ခြမ်းမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအချိန်ကပ်ပြီးတော့လူသက်တမ်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒါဟာရွေးကောက်ပွဲပေါ်မှာယုံကြည်စိတ်ချမှုထိခိုက်စေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျူးဆက်ကပီလာကရွေးထားတဲ့သမ္မတလောင်းဟာအရင်ပြည်ထောင်ဝန်ကြီးအမ်မနျူအယ်ရမန်ဆာရီချာဒရီဖြစ်ပြီးတော့သူ့ကိုဥရောပသမဂ္ဂကရေးယူတန်ခတ်ထားပါတယ်။သူနဲ့အပြိုင်အတိကအတိုက်ခံကိုယ်စားလှယ်နှစ်ဦးကတော့မာတင်ဖော်ယူလူနဲ့ဖလစ်ရှီဇဂီဂီရိုဖြစ်ပါတယ်။ကွန်ဂိုပြည်သူ၄ဒီခါမှာကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုတုံးပြီးတော့ပထမဆုံးအကြိမ်မဲပေးခွင့်ရမှာပါ။မဲရလက်တွေလိန်ညာခံရနိုင်လဲဆိုပြီးတော့အတိုက်ခံတွေဘက်ကတော့စိုးရိမ်လျက်ရှိပါတယ်
။ Africa Tide ဆေဟော်ဒီသာ၅နိုင်ငံမှာ Boko Haram, Al-Qaeda နဲ့တခြားစစ်သည်တို့အဖွဲ့တွေကိုတိုက်ခတ်ချေမှုန်းဖို့အတွက်ဖွဲ့စည်းထားတဲ့ G5 ဆေဟော်တပ်ဖွဲ့ဝင်နိုင်ငံတွေအတွက်မှာအဲ့ဒီတပ်ဖွဲ့ကိုထောက်ပံ့မှုအတွက်ရန်ပုံငွေအခက်ခဲနဲ့ရင်ဆိုင်နေရသလိုအဖွဲ့ဝင်တွေကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေမရှိတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုပြဿနာအခက်ခဲတွေကြောင့်သူတို့အဖွဲ့ရဲ့တံမြန်ကြမ်းဖက်နေတဲ့လုပ်ငန်းတွေကိုလည်းထိခိုက်လာနိုင်ပွဲရှိတယ်လို့အဖွဲ့တာဝန်ရှိသူတွေနဲ့အကဲခတ်တွေကပြောပါတယ်ခင်ဗျာ
ဆာဗီးယားနိုင်ငံရဲ့မြို့တော်ဘဲလ်ဂရိတ်မှာတော့ဒီစနေနေ့တုန်းကထောင်ကနန်းရှိတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေချီတက်ပြီးတော့တိုက်ခတ်နိုင်ငံရေးပါတီတွေနဲ့မီဒီယာအပေါ်အစိုးရရဲ့နှိမ့်ကွပ်မှုတွေကိုဆန့်ကျင်ကပ်ကွက်ပါတယ်ဘဲလ်ဂရိတ်မြို့လယ်မှာဆန္ဒပြသူတွေစုဝေးပြီးတော့ခရီးရီတွတ်လက်ကင်ပိုစတာတွေကိုဝှေ့ယမ်းပြီးတော့စုဝေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
နင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်စီရေးတင်းမာမှုတွေရှိနေစေကချင်ပြည်နယ်အတွင်းမှာဒုက္ခသည်စခန်းတွေမှာနှစ်ရှည်လများခိုလုံနေရစေဖြစ်တဲ့ကချင်စစ်ပြေးဒုက္ခသည်တွေနှစ်သက်ကူအခါသမယမှာအများနည်းတူစိတ်လဲကြည်သာချမ်းသာစေဖို့ခရီးရန်အသင်းတော်တွေကဦးဆောင်ပြီးဒုက္ခသည်စခန်းတွေထဲမှာနှစ်သက်ကူပွဲတော်တွေကျင်းပပေးတယ်လို့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါရယ်ရာသီဥတုအေးအေးတန်ခံနေရတဲ့ကချင်စစ်ဆောင်စခန်းတွေထဲမှာအရေးပေါ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့တွေအမြန်ဆုံးပေးနိုင်မှုနဲ့ဒုက္ခသည်တွေနေရရင်းကိုပြန်နိုင်မှု2019ခုနှစ်မှာအစိုးရဘက်ကအလေးအနက်ထားဖော်ဆောင်ပေးဖို့ကချင်ငင်းငင်းလှူရှားသူတွေကတောင်းဆိုလိုက်ပါတယ်မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
အစိုးရစစ်တပ်ဘက်ကစစ်တိုင်းဒေသတချို့မှာလေးလံတာအပြည့်ရထားတယ်လို့ဆိုပေမဲ့ကချင်ဒေသထဲမှာစစ်မီးတွေလုံးဝငြိမ်းနိုင်မှုနည်းမြေတည်ငြိမ်အေးချမ်းမှုနဲ့အထူးသဖြင့်စစ်ဘေးရှောင်စခန်းတွေကကချင်ဒုက္ခသည်တွေအရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုနှောင့်နှေးကြံ့ကြာမှုမရှိဘဲအမြန်ဆုံးပေးဖို့နိုင်အောင်ဆောင်ရွက်ပေးဖို့အပါအဝင်နေရရင်းတွေကိုအမြန်ဆုံးပြန်လည်အခြေချနေထိုင်ခွင့်တွေကိုဆောင်ရွက်ပေးဖို့ကချင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်နှစ်နဲ့ချီပြီးတော့စစ်ဘေးတံကိုခါးစီးခံနေရတဲ့စစ်ဘေးတံတင်ပြည်သူတွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေလစ်လူမရှုထားကြဖို့နဲ့ဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးဖို့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရောက်ပေးဖို့နေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကတောင်းဆိုလိုက်ပါတယ
်။နော်မခွန်စစ်ကိုမြင်ပါနေတဲ့ဟိုခံနိုင်စွမ်းအားနဲ့ပေါ်တော့ဒီရှေ့ကိုဆက်ရှေ့တော့ဖို့လည်းရှိတော့ပါပဲ။အခုတော့မြေပြင်ကြီးတွေလည်းပြန်လဲစဉ်းစားလာရပြီဆိုတော့လမ်းစာလည်းပြည်နိုင်ပြီလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါကြောင့်မလို့ဟိုနိုင်ငံတကာရဲ့အားပေးမှုတွေဟိုပါဝင်ကူညီမှုတွေနောက်ပြီးမှအခုဒီလိုအပြစ်ခက်ရက်ဆဲပြီးမှမြေပြင်ကြီးကိုပြန်စဉ်းစားမယ်ဆိုတဲ့အချက်တွေပေါ်မှာကြားရတော့လည်းဝမ်းသာမိပါတယ်
ဒီကနေ့တနင်္ဂနွေနေ့မှာလည်းဒုက္ခသည်စခန်းတွေတွင်ကဖျားရှိခိုးကြောင်းတွေစာတင်ကြောင်းတွေမှာဒုက္ခသည်တွေစုဝေးပြီးတော့နှစ်သက်ကူအတွက်ဝတ်ပြုဆုတောင်းကြတဲ့နှစ်ကူပွဲတော်တွေကိုကျင်းပနေကြတယ်လို့သိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပြပါတယ
်ပြောပွဲရှင်ပွဲတွေအထူးဆုတောင်းပွဲတွေစာဆရာတွေဘာမှအဲ့လိုတမူချူးကြကြနဲ့အဒီကမ်တိုင်းမှာရှိတဲ့ဒီကမ်ကိုသူရှိနေတဲ့အတင်းတော်တွေကအဲ့လိုအဲဒီလိုဥဆောင်မိမှပြုလုပ်နေပါတယ်ကျွန်တော်ဒီမြေချမှာရှိတဲ့ဒီ IDV စကမ်းမှာလည်းတက်ဆိုင်ရာကျွန်တော်ရင်းဆိုင်ရာဒီအတင်းအဖွဲ့ဒီအတင်းတော်တွေပေါ့ဒီပြတီဒီဘာသာရေးအတင်းတော်တွေအတင်းအဖွဲ့ဒီတော့ရောက်ပြီးမှဟိုဖြန့်ရှင်အောင်လုပ်ပေးတဲ့အစီအစဉ်ရှိပါတယ
်ဒီသတင်းမှတ်တွေအတွင်းမှာတိတိတသားအေးလိုင်းဖြတ်သန်းနေချိန်မှာကချင်ပြည်နယ်အတွင်းကစစ်ဘေးဆစ်ဆောင်ဒုက္ခသည်စခန်းတွေကယာယီတဲလူတွေမှာပဲနေထိုင်နေရတယ် IDP စစ်ဘေးဆောင်ပြည်သူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ရာသီဥတုဒဏ်ခံနိုင်တဲ့အဝိအစားအနှွေးတွေနဲ့လိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုတွေအရေးပေါ်လိုအပ်နေပါတယ်။နယ်မြေဒေသတွေမှာစစ်မီးတွေငြိမ်းဖို့လိုအပ်တယ်လို့ပဲဒုက္ခသည်တွေအခုကြုံနေရတဲ့အခက်အခဲတွေကိုလည်းအရေးတကြီးဖြေရှင်းပေးဖို့လိုအပ်တယ်လို့ကျားမာရေးရာဒန်းသူညီမရေးကွန်ရက်ကကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မီစပယ်ဖြူကပြောပါတယ်
။
ရေတိလိုမှာတော့ဟိုလုံကြုံနဲ့အမိုးအကာနဲ့အနှွေးတယ်လို့ပါတော့ပေါ့နော်။ဘာဖြစ်လို့ဆိုတော့ရာသီဥတုကအရန်အေးတယ်လေ။အရန်အေးပြီးတော့သူတို့နေထိုင်နေရတဲ့စခန်းတွေကလည်းယာယီပဲတိဆောက်ထားတာဆိုတော့အခုဆိုပို့ပြီးတော့ရာသီဥတုတံကိုမခံနိုင်တော့ဘူး။စစ်သေးဆောင်နေရတဲ့သူတွေအတွက်ကအခုရှစ်နှစ်ထဲကိုဝင်လာပြီဆိုတဲ့အခါမှာသူတို့ရဲ့မိုးအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အနေထားတော်တော်လေးကိုကျွန်တော်တို့အားနည်းလာပြီ။အဲ့တော့တို့မှာကအမိုးကာစလို့ပေါ့နော်အခုလိုမျိုးအဝိအထဲဟိုမင်းလေးထွေထွေဝိနိုင်မဲ့အဘေးအဝိအထဲအစပေါ့လိုအပ်ချက်ကတော့ဒါကတော့ကလေးတွေဆိုလည်းအခုစောက်ကောင်းမတက်ရတာရှင်းနှစ်ရှိပြီအဲ့လိုပဲကျမတို့အလေတန်းအခက်တန်းကျောင်းသားတွေဆိုရင်လည်းတို့ရဲ့ပညာရေးကတပိုင်းတစနဲ့တော်လေးကိုကျမတို့ဟိုရှေ့ရေးကိုရှင်းလေးဖို့ကောင်းတယ်ပေါ့စမ်းမာရေးစားရေးတောက်ရေးနေရေးထိုင်ရေးအစအစအရာရာကတော့လိုအပ်ချက်တွေရှိနေသေးတာပါပဲ။သနတ်တန်တွေရက်သွားတယ်ဆိုတာတစ်ခါမှကောင်းပေမဲ့လည်းတစ်ခါကတော့လေအဒီဘက်ကိုအရေးစိုက်တဲ့သူတွေနှဲသွားတာပေါ့လေနော်။ဟိုရတလုံးလိုအပ်ချက်တွေရောရေရှည်လိုအပ်ချက်တွေရောအများကြီးပဲရှိနေပါသေးတယ်။သူတို့ကိုမမေ့လိုက်ပါနဲ့လို့ကျွန်မကတော့ဟိုတာဝန်ရှိတဲ့သူတွေလည်းပြောတင်နေရှက
်။လာမယ့်2019ခုနှစ်နှစ်သစ်ကူကာလမှာတော့ကချင်ဒေသအပါအဝင်မြန်မာနိုင်ငံတဝန်းလုံးကစစ်ဘေးစစ်ကြောင်းဒုက္ခသည်တွေမိမိတို့ရဲ့နေရရင်းကိုဘေးမတီးရမခပဲအမြန်ဆုံးလုံခြုံစိတ်ချစွာပြန်ရောက်နိုင်ပါစေကြောင်းလည်းဆုမွန်တောင်းပေးကြပါတယ်။ရှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့အတွက်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေနည်းပါးလာတဲ့အချိန်လေးဖြစ်လာနေပါတယ်ရှင်။
အဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခန်းမှာတော့2019ခုနှစ်မှာမြန်မာနိုင်ငံအနေနဲ့အကောင်းဆုံးမျှော်လင့်နိုင်တာတွေသတိထားသင့်တာတွေစတာတွေကို ISP မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ်းမြမအရေးလေ့လာသူဒေါက်တာရံမျိုးသိန်းတို့နဲ့ကိုကျော်ကျော်သိန်းကသုံးသပ်ဆွေးနွေးတင်ပြပေးထားပါတယ်ရှင်
ဒီတဲ့ရအောင်ပါပါခင်ဗျာကျွန်တော်ဒါခုဒီစီဇန်အတန်လွှင့်နေတဲ့လွှင့်နေတဲ့ရဲ့နောက်ရက်ပေါ့နောက်ရက်ဆိုရင်ဒါ2018ပုံဆုံးပြီးတော့2019ရဲ့ကိုကူးပြောင်းတော့ပါတော့မယ်ခေါ်သူညင်းတွေပဲစလိုက်အောင်2019ရဲ့မှာကျွန်တော်တို့ပထမရက်ကပြောခဲ့တဲ့2018ကအခြေအနေတွေပေါ့လေ2019တုန်းကဘလောက်ထိအပြင်းထန်ထပ်ပြီးတော့ရင်ဆိုင်ရနိုင်ခြင်းရှိပါလဲ
ဟုတ်ကဲ့နိုင်ငံတကာ PR တွေကကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရဖို့ရှိပါတယ်ငင်းညာရေးလုပ်ငန်းစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်ဖို့ရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာစီးပွားရေးကိစ္စဖြစ်ပါတယ်အဲ့တော့အားလုံးသိတဲ့အတိုင်းပဲကျွန်တော်တိုင်းပြည်မှာစီးပွားရေးလုတ်ခင်းကင်ခင်းမကောင်းဘူးဆိုတဲ့ဟာမျိုးကဒါ2018ထဲမှာတော်တော်များများပြောကြပါတယ်အဲ့တော့ပြန်ကြည့်လို့ရှိရင်လည်းကျွန်တော်တို့ကင်းကင်းတိုင်းတွေပြန်ကြည့်ရင်ကမ္ဘာပံတို့ဘာလို့သုံးသပ်ချက်မှာအရင်တော့ကစီးပွားရေးတိုးတက်မှုက6.8%ခန့်လို့ရှိတယ်အဲ့တော့ကျွန်တော်တို့6.2%ခန့်လို့ကျလာတယ်အဲ့တော့ရှေ့2019ကိုလည်းမှန်းကြတာကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကထပ်ပြီးတော့ကြာစရာအကြောင်းရှိတယ်လို့သုံးသပ်ကြတယ်။နောက်တစ်ခါကျတော့ဒီနိုင်ငံတကာရဲ့စီးပွားရေးသုံးသပ်ချက်တွေရှိပါတယ်။ရှေ့လာမယ့်2019မှာစီးပွားရေးကျမယ်လို့မှန်းတာ။ဘာလို့အကြောင်းလဲဆိုတော့ဘာအကြောင်းလဲဆိုတဲ့အခါကျတော့ကျွန်တော်တို့တရုတ်နဲ့ဒီအမေရိကန်ဂျားထဲမှာကုန်သွယ်ရေးစစ်ပွဲဖြစ်နေတယ်။အဲ့တော့ဂျားထဲမှာရင်းနှီးမြှုပ်နှံတဲ့သူတွေကယုံကြည်စိတ်ချမှုသိမ့်မရှိဘူး။အဲ့တော့ဒါကြောင့်မလို့ပဲ2019မှာစီးပွားရေးကျမယ်လို့မှန်းတာကြပါတယ်။ဆိုတော့အဲ့ဒါအပြင်မှာတချို့တွေသုံးသပ်ကြတယ်ကျွန်တော်တို့စိုက်ပျိုးရေးစီးနှံတဲ့ဟိုဥစားကျွန်တော်တို့ guest လောက်စား
သဘောတန်ခွေ
သဘောတန်ခွေရေးဈေးကြောက်မယ်လို့မှန်တာလည်းကိစ္စလေးရှိပါတယ်ဆိုတော့အဲ့တော့အဲ့လိုအနေအထားမှာကျွန်တော်တို့နိုင်ငံဘက်ကစီးပွားရေးအရာဆိုရင်လည်းတော်တော်ရောရအောင်မယ်အနေအထားမျို
းဒီကမ္ဘာပံရောကျွန်တော်တို့ဘီဆိုင်ငွေကြေးရမုံငွေဖွဲ့ IMF ကသုံးသပ်ချက်ကရခိုင်အရေးကြီးဟဲ့လားကြီးသွားလုပ်ငန်းကဏ္ဍကနေစပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အထိကိုရခိုင်အရေးကြီးကြီးဖြစ်တယ်အဲ့ဒါကဒီအားကုန်ဖြစ်ရှင်းပင်းနေတော့ယင်းမြုံနံမှုတွေယင်းမြုံနံသူတွေယုံကြည်မှုနောက်တစ်ခါဒီခီးသွွားလုပ်ငန်းကဏ္ဍဘာလို့ဆိုတော့ကမ္ဘာတစ်ပတ်ကအထူးသဖြင့်အနောက်နိုင်ငံတွေခီးသွွားရေတွေကလုံးဝကိုစောက်ထိုးကျသွားတာလေဆိုတော့ရခိုင်အရေးကလည်းပဲ2019ထဲမှာအကြီးအကျယ်ကျွန်တော်တို့ဆက်ပြီးဖြေရှင်းရမယ့်ကိစ္စဖြစ်နေမှာပဲပေါ့ကွာ
ဘူးရမသိအဲ့တော့ကျွန်တော်အမြင်ကတော့ကျွန်တော်ဆိုလိုချင်တဲ့တော့အစိုးရရောကျွန်တော်တို့လွှတ်တော်ပိုင်ရောပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့2019ထဲမှာနော်ဒီတက်ပို့ပြီးတော့နော်ချက်ချက်ပြတ်ပြတ်နဲ့ဟိုထိတွေ့နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲနောက်ပြီးတော့လာမယ့်နှစ်မှာပေါ့လေဥမာဒီကုလသမဂ္ဂအထွေထွေညီလာခံရဲ့နော်အထွေထွေမူဝါဒရေးရာဒီမိန့်ခွန်းပြောတဲ့နေရာမှာနော်နိုင်ငံတော်တမရပဲဖြစ်ဖြစ်နော်ဒါမှမဟုတ်နိုင်ငံတော်အတိုင်းအမြံပုံကူပဲဖြစ်ဖြစ်နော်တက်ရောက်ပြီးတော့ပြောဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အထူးသဖြင့်ပေါ့လေဒီလာမယ့်နှစ်အတွင်းမှာနိုင်ငံတကာမှာလှုပ်တဲ့ဟာလာဒေတာတွေပဲဖြစ်ဖြစ်နိုင်ငံတကာပဲဖြစ်ဖြစ်ဒီအစည်းအဝေးပွဲတွေ conference တွေမှာ
သူတွေထည်သီးစည်းဝေးပြီးတော့
အဲ့ဒီအစည်းအဝေးတွေမှာ နိုင်ငံတော်တိုင်းငံပုတ်ကိုထောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့နော်ဟိုရှင်းပြနိုင်မယ်နော်နောက်ပြီးတော့နိုင်ငံတကာရဲ့အတန်ကိုနားထောင်နိုင်မယ်နောက်အဲ့ဒီပုံမှာပြန်ပြီးတော့ဆွေးနွေးနိုင်မယ်ဆိုရင်ဒါပိုကောင်းမယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့ဒါမဲ့နေ့အတွင်းမှာပြင်ဆင်တဲ့နာကဒီလွတ်တော်ထဲမှာရှိတဲ့နော်နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့နော်ပို့ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်နော်အထူးသဖြင့်တော့ဥပမာလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အထွေထွေညီလာခံနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်အဲနောက်ပြီးတော့ဒေတာတွင်ကျွန်တော်တို့ဟလာအာဆီယံလို့အဖွဲ့အစည်းမျိုးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘလို့ချက်ထွင်ပြီးတော့ဟလာပူးပေါင်းဆောင်ရွက်နိုင်မလဲအဲနောက်2019တဲမှာဒီရခိုင်အရေးပါဝင်ပေါ့နိုင်ငံတကာရဲ့ဖိအားတွေကိုကျွန်တော်တို့ရှော့ချတဲ့နေရာမှာကျွန်တော်တို့ဟာပထမအဆင့်ပေါ့ဒီအရှိတောင်အာရှနိုင်ငံများအဖွဲ့ပေါ့အာဆီယံရဲ့အခန်းကဏ္ဍကိုကျွန်တော်တို့ဟိုပို့ပြီးတော့ချက်ထွင်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်ဟလာဥပမာဒီရခိုင်ပြည်နယ်ကျွန်တော်တို့အရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အာဆီယံအဖွဲ့ကနေပြီးတော့ဟလာဟိုဆောင်ကြည့်တာမျိုးအာဆီယံအဖွဲ့ကပုံကိုယ်တွေကလာပြီးတော့လေ့လာတာမျိုးအဲ့ဒီကနေတဆင့်ကျွန်တော်တို့ကနိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုကိုရအောင်ဆောင်ရွက်တာမျိုးအဲဒါမျိုးတွေကို2019ထဲမှာစဉ်းစားတဲ့လို့မြင်တယ်နောက်တဆင့်ကတော့ဒီအိန္ဒိယကျွန်တော်တို့အိန္ဒိယနိုင်ငံကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံဒီနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုကိုလည်းပဲနော်ဒီရခိုင်အရေးမှာကိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိသွားနေတဲ့အငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောထက်သွင်းပြီးတော့စဉ်းစားဖို့တော့လိုအပ်တယ်လို့မြင်တယ
်။ဟုတ်ပါပြီ။အဲ့ဒီမှာဥမာထရီအုပ်ချုပ်ရေးဦးစီးဌာနဆိုတော့ဒီကိစ္စတွေဖြစ်ရှင်းနေတဲ့မှာထရီအုပ်ချုပ်ရေးဦးစီးဌာနရဲ့ခန့်ကဏ္ဍလည်းဒါအတော်အရေးပါတယ်လို့ကျွန်တော်လည်းနားလည်ထားတယ်လေ။ထရီအုပ်ချုပ်ရေးဦးစီးဌာနကအခုဆိုရင်ခုန2018လောကကျွန်တော်တို့သုံးသပ်ထားသလိုသမရယုံဝန်ကြီးဌာနလည်းအခုပြောမယ်ဆိုတော့အဲ့ဒီရိုက်ခတ်မှုပေါ့အဲ့ဒီအရှိန်ကတော့2019မှာဘလောက်ထိနောက်တစ်ခုကလူလူနဲ့တိုက်ရိုက်ထိစက်တဲ့ဌာနဖြစ်နေတော့အဲ့ဒါကိုဘလောက်ထိ2019မှာသုံးသပ်လို့ရမလဲပြောလင်းလို့ရမလ
ဲအရင်တော့ကတော့ပြည်ထဲရေးဒီကာကွယ်ရေးဦးစီးချုပ်ရဲ့အောက်မှာရှိတာပေါ့ဆိုတော့အဲ့တော့သူ့ကိုအခုကအစိုးရဖွဲ့ရုံဝန်ကြီးအောက်ကိုရွှေ့ပေးလိုက်ရွှေ့ပေးလိုက်တော့ကျွန်တော်ထင်တယ်ဒါကဟိုကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်စစ်ဘက်မှအရက်ဘက်သူပြောင်းသွားတယ်ပေါ့ဆိုတော့ဒါမှမဟုတ်ဆက်လုပ်ရာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့မဟာဗျူဟာတွေလိုတယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီအထွေထွေအုပ်ချုပ်ရေးဌာနကိုလည်းဒီမိုကရတိုက်ဇေးရှင်းပေါ့ဒီမိုကရေစီအသွင်ပြောင်းဖို့လိုသေးတယ်လို့ထင်တယ်။နောက်တစ်ခါကျတော့ဗိုလ်ချုပ်ကံမှုလျှော့ချရေးပေါ့ဆိုတော့ဒီကိစ္စတွေဆက်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်
။ကိုရံမျိုးသွင်းရောအဲ့ဒီဟာကိုအတော်လေးအကောင်းမျှော်လင့်တာ
။အဲကျွန်တော်ကတော့ဟိုဒါကတော့ခုနပြောလို့ပေါ့အပြောင်းလဲတစ်ခုလို့တော့ကျွန်တော်မြင်တယ်။ဒါပေမဲ့အရေးကြီးတာက2019ထဲမှာနော်ဒီမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုကိုကျွန်တော်တို့ပြည်တော်စုလွတ်တော်မှာအတိပြုပြဋ္ဌာန်းနိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီဥပဒေကနေတဆင့်เนาะဟိုမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးမှာပြည်သူကရွေးကောက်တင်မြှောက်တဲ့ဒူတွေလည်းပဲပါဝင်နိုင်တဲ့ပုံစံမျိုးပေါ့။ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်288မှာကြတော့ तू ကခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေကိုတာဝန်ပေးရမယ်လို့ तू ကဖော်ပြထားတယ်။အဲ့တော့ဆိုလိုချင်တဲ့ဘောကနိုင်ငံဝန်ထမ်းတွေနဲ့ပဲဆောင်ရွက်ရမယ်လို့ပြောတာမဟုတ်ဘူး။နောက်နိုင်ငံဝန်ထမ်းတွေကဥဆောင်ရမယ်လို့ပြောတာမဟုတ်ဘူး
။2019ခုနှစ်ထဲမှာအစိုးရအနေနဲ့ရောဟာလားတိုင်းပြည်တစ်ခုလုံးအနေနဲ့ရောလူလူအနေနဲ့ရောတိထားဆောင်ကြည့်တဲ့ကိစ္စတွေများရှိနေသလားဘယ်လိုကိစ္စမျိုးတွေတိထားဆောင်ကြည့်တယ်လဲ
2020ဆိုရင်အထွေထွေရွေးကောက်ပွဲလာပြီအဲ့တော့2019ကအထွေထွေရွေးကောက်ပွဲမတိုင်ခင်တစ်နှစ်ဖြစ်နေတယ်အဲ့ဒီအခါကျတော့ခုနကကိုအောင်သူကြီးဆွေးနွေးသွားတဲ့အထဲမှာကျွန်တော်တို့ကဒီအထွေထွေဥပဒေဦးစီးဌာနကိုကျွန်တော်တို့ကဒီဟိုကျွန်တော်တို့တပ်မတော်ကောက်ွယ်ဦးစီးချုပ်ကခန့်အပ်တဲ့ပြည်ထောင်ဝန်ကြီးစီမံခန့်ခွဲမှုအောက်ကနေဟိုဘက်ကျွန်တော်တို့ဒီပြည်တော်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနအောက်ကိုပြောင်းနေဆိုပေမဲ့ကျွန်တော်တို့မှာစိုးရင်စရာရှိနေတာဘာလဲဆိုတော့ဒီဘိုးချိုးကံမှုမြင်မာနေတာဟလာအစိုးရထဲမှာရောလွှတ်တော်ထဲမှာရောနောက်အာဏာရပါတီထဲမှာရောဒီဘိုးချိုးကံမှုမြင်မာနေတာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်ကိုအင်မတန်မှကြီးမားတဲ့ချင်းချောက်မှုကြီးတစ်ခုလို့မြင်တယ်အဲ့တော့2019ဟာဟလာ2020ဂျာပြည့်ရွေးကောက်ဟိုထူထူရွေးကောက်ပွဲရဲ့အကြုံနှစ်ဖြစ်တဲ့အခါကျတော့2019ထဲမှာအဲ့ဒီခုနပြောနေတဲ့ဟလာဘိုးချိုးကံမှုမြင်မာနေတာတွေကိုရှော့ချနိုင်ပါမလားလို့တော့ကျွန်တော်တန်တရားရှိတယ်
ဆိုတော့ဒါမှန်တယ်2020ရွေးကောက်ပွဲနဲ့ဆိုတော့နောက်တစ်ခုကကျွန်တော်ကစဉ်းစားမိတာကဒီပြီးခဲ့တဲ့နှစ်တွေနှစ်တွေမှာဖြစ်ခဲ့တာပေါ့နည်းနည်းလေးချင်းနေနေတဲ့ချိန်မှာတနေ့ရစားစားနေပြီးတော့တစ်ခုခုထားပြီးပြီးတော့တိုင်းပြည်ကအဲ့ဒီမှာတဝဲလေလေဖြစ်ဖြစ်သွားတတ်တယ်ရှိ ਉ မတိုးနိုင်ပဲနဲ့အခုကျွန်တော်တို့2018တဲမှာနောက်ဆုံးရက်တွေမှာဆိုရင်ရခိုင်ဘက်မှာအစအလေးတွေပေါ့နော်လူသက်မှုတွေဖြစ်တာလူတွေအဲ့ရမျိုးတွေဖြစ်ထားတာတွေရှိနောက်တစ်ခုကအစွန်ရောက်တည်ရဲ့ဆုံးအောင်ဆိုတဲ့နေမှာဘာသာရေးလူမျိုးတွေစသည်အားဖြင့်အဲ့ဒီအန်တရာယ်ကတော့ကျွန်တော်တို့ဘယ်လောက်ထိသတိထားတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာခုနပြောတဲ့လူမျိုးရေးဘာသာရေးဒီလိုပဋိပက္ခတွေဖြစ်နိုင်ကြီးပေါ့အဲ့ဒါတော့ကျွန်တော်ထင်တယ်တခြားလုံးရှိနေသေးတယ်လို့ထင်တယ်ဒီမိရဟိုမငြိမ်းသေးဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ခုနကရံမျိုးသိမ်းပြောတော့ကျွန်တော်နည်းနည်းဆက်ဆက်ပြောရင်တော့2020မှာရွေးကောက်ပွဲကြီးလာတော့မယ်ပေါ့နော်နောက်တစ်ချိန်မလာခင်မှာ2019ကကြိုတင်ပြင်ဆင်မှုအနေနဲ့အရေးပါတဲ့နှစ်ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်ဘာကြီးမြင်ရင်လဲဆိုတော့မ မီဒီယာတွေကိုအကောက်အောင်ပြန်အားပေးလာတာမျိုးကျွန်တော်မြင်နေပါတယ်နောက်တစ်ခုကကျတော့ဒီမိုကရေစီအခွင့်အရေးပြောရေးဆိုခွင့်လွတ်လပ်ခွင့်ဒါတွေပိုမြင့်လာအောင်ပေးတာမြင်နေပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အစိုးရကတစ်ဖက်ကအသာစီးယူတယ်ကြံတဲ့နိုင်ငံရေးလှုပ်ရှားသူတွေအရက်ပဲအဖွဲ့အစည်းတွေကအားမကောင်းမနဲ့ကျွန်တော်2020ကိုဖျက်မယ်ဂိမ်းတယ်ဖြစ်သွား
တယ်ဆိုတော့2018ထဲစာနော်ခုနကပြောတဲ့ဒီမိုကရေစီရဝန်းနေရာပူကျလာဖို့လိုတယ်မီဒီယာတွေရဲ့လုံခြုံရေးနေပါလေပူတိုးလာဖို့လိုတယ်ပေါ့နော်ကျွန်တော်တို့ဒီလိုရေပုံရအောင်သုံးသပ်လို့ရတာပါဆိုတော့2019တဲမှာကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်တဲ့အခြေအနေဖြစ်ရတဲ့ကိစ္စတွေဆိုရင်ပေါ့ကျွန်တော်တို့ဘာတွေကိုပြောလို့ရမလဲ
အဲကျွန်တော်ကတော့ခုနကျွန်တော်မြင်ရကျွန်တော်တို့နိုင်ငံမှာဒီယုံကြည်မှုနဲ့ပတ်သက်တဲ့ပေါ့လေ trust နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုကတော်တော်လေးကြီးမားတယ်လို့မြင်တယ်အဲ့တော့ခုနပြောတဲ့အလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပဲကြည့်ကြည့်လက်ရှိကျွန်တော်တို့နိုင်ငံရဲ့အဓိကပေါ့လေဒီငြိမ်းချမ်းရေးစိန်ခေါ်မှုမှာပဲကြည့်ကြည့်ဒီ trust ပြဿနာတော်တော်အရေးကြီးရလို့မြင်တယ်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့လွတ်လပ်ရေးရပြီးတဲ့ကာလကနေပြန်ကြည့်တဲ့အခါကျတော့ဒီ trust building ကိုကျွန်တော်တို့ကယုံကြည်မှုတည်ဆောက်တဲ့အပိုင်းကိုပေါ့လေထိထိရရဆောင်ရွက်ခွဲတဲ့အထောက်အထားအင်မတန်မှနည်းတယ်အဲ့တော့လက်ရှိအချိန်ဒီမှာကျွန်တော်တို့ကဒီယုံကြည်မှုတည်ဆောက်ရေးကိုပေါ့လေဒီအစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းသားတွေကြားတယ်မကောက်ဘူးကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူမျိုးပေါင်းစုံအကြားဘာသာပေါင်းစုံအကြားမှာအကြီးကြီးမားမားနဲ့ချက်ချက်ပြက်ပြက်တိဆောက်လာနိုင်မယ်ဆိုရင်2019ထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုထိပေါ့လေပို့ပြီးတော့ကောင်းမွန်တဲ့เนาะဟိုလူဖွဲ့စည်းတစ်ခုကိုရလာနိုင်မယ်လို့မြင်တယ
်တိတ်ဟိုအကောင်းကိုအန်တန်လူကျင်နဲ့မျှော်လင့်ချက်ပါပဲကိုအောင်သူငင်းကရော2019ထဲမှာကျွန်တော်တို့ဘာကိုများအကောင်းဆုံးမျှော်လင့်တာလဲ
ခုနယုံကြည်ချက်ဆိုတဲ့ဟာနဲ့လည်းဆိုင်တာပေါ့เนาะဆိုတော့ကျွန်တော်စဉ်းစားကြည့်နေတဲ့အခါကျတော့ကျွန်တော်ဆရာကြီးဒေါက်တာဦးမြင့်ပြောတာတစ်ခုသွားသတိရတယ်အဲ့တော့အစိုးရကလည်းပြည်သူကိုယုံကြည်မှုလဲရစေခြင်းတယ်2019ထဲမှာလဲကျွန်တော်တို့အကောင်းဆုံးတစ်ခုမြင်နေတယ်ဆိုရင်တော့ငါကြီးကြီးတကောင်လောက်ကြောပြရင်တော့ပိုကောင်းပါတယ်เนาะကုတ်ကန်တွေကငါဖြစ်ပိုကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်စဉ်းစားမိတယ်ပေါ့လေ
လားလားကရော
အဲ့ဒါတော့လဲမပြောတော့စောင့်ကြည့်အောင
်ကိုကိုရမျိုးသိရောငါကြီးကြီးကြော်မိနိုင်မယ်လား
ကျွန်တော်ကတော့ဒီအားကြီးလိုက်စားမှုဒီတိုက်ဖြတ်ရင်းနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုဆန့်ရင်းနန္နာဖို့ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကိုယ့်ရဲ့လူရင်းတော်မှာဘာမှမလုပ်ရဲဘူးဆိုရင်ဟဲ့လားတစ်ဖက်ခြံထဲကလူကိုကိုကဘယ်လိုလုပ်မလဲအဲ့တော့အဲ့ဒါဆိုရင်တော့အဲ့လိုမှမလုပ်နိုင်ရင်2019ထဲမှာလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးဟာဘာမှဟိုကြီးကြီးမားမားဟိုစိတ်လှုပ်ရှားစရာဖြစ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ဆိုတော့ကျွန်တော်နှစ်ယောက်စလုံးရဲ့တကယ်ရင်ထဲမှာရှိနေတဲ့ခံစားချက်နဲ့တကယ်စိတ်ထဲမှာရှိနေတဲ့အတွေးပေါ့နော်2018ပြီး2019ကိုဝင်တဲ့အချိန်မှာကျွန်တော်တို့အသီးသီးမှာကိုအောင်သူနေမှာပဲဖြစ်ကိုရံမျိုးသိမ်းမှာပဲဖြစ်ဖြစ်ငါတို့ဆက်လုပ်ကြမယ်ဆိုတော့အားနဲ့ဝင်သွားသလားဒါမှမဟုတ်ဆိုတဲ့ဟာမျိုးနဲ့ပဲဝင်သွားလား
ပြောရမယ်ဆိုလို့ရှိရင်တော့2019က2018ပြီးလာတာပေါ့နော်ဆိုတော့ကျွန်တော်တို့အတွက်ကတော့ဖိတ်ဟိုအားရစရာရယ်လို့မမြင်မိဘူးဗျာနော်ဒါအမှန်တိုင်းပြောတာပါအဲတော့2019လဲဟိုကျွန်တော်တို့မျှော်တော့မျှော်လင့်တော့ပါဒါပေမဲ့ဘယ်လောက်ထိဖြစ်လာမလဲတော့မသိဘူး
နှစ်ပြည့်ဆိုတော့ကျွန်တော်တို့အားလုံးမျှော်လင့်ကြတာပေါ့လေကွယ်မိုးသိရင်ပဲလို့
ကျွန်တော်ကတော့ဟိုကျွန်တော်လည်းပဲခုနပဲလို့ပေါ့လေဒီ2019 2018 2019ပေါ့လေဒီ2019နဲ့နိုင်ရှင်2018ကလည်းနည်းနည်းလေးပို့ပြီးတော့ဟိုဘယ်လိုပြောမလဲအားရစရာလျော့လာတယ်အဲ့တော့ဒါပေမဲ့ကျွန်တော်အမြင်ကတော့ကျွန်တော်ရဲ့ခံယူချက်ကလည်းကျွန်တော်ကအားရစရာတွေလျော့လေလေအကြက်တဲတွေများလေလေစိန်ခေါ်မှုတွေများလေလေကျွန်တော်ကတော့ပို့ပြီးအလုပ်လုပ်ရမယ်လို့ကျွန်တော်စဉ်းစားတယ်အဲ့ဒီအတွက်ကြောင့်2019မှာရော2020မှာရောကျွန်တော်တို့အတွက်စိန်ခေါ်မှုတွေကတော့ပို့ပြီးမြင့်တက်လာမယ်လို့ကျွန်တော်မြင်တယ
်အားလုံးကြားတဲ့အချိန်မှာပဲဒီစုတွေအားလုံးပြည့်ပါစေလို့ဆုတောင်းပါတယ်
ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းတို့နဲ့ကိုကျော်ကျော်သိန်းတို့သုံးသက်ဆွေးနွေးထားတဲ့မြမအရေးဆွေးနွေးခန်းကိုနှားဆင်ခဲ့ကြရတာပါရှင
်ဒီ OA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလံမီတာ190 kHz 15905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့အတူအထူးစီစဉ်အနေနဲ့အနောက်တိုင်းအမှုပညာအတိုင်းဝိုင်းက2018အမှတ်ရစရာဖြစ်ရတွင်နဲ့နောက်ပိုင်းမှာမြစ်တာလက်ဆောင်တည်သချင်းတပုတ်ကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်သုံးသပ်ချက်ကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကစီးရီးလှုပ်ရှားမှုတွေလေးလကြာရပ်ဆိုင်းမှုတက်မတော်ရဲ့ထုတ်ပြန်ချက်အပေါ်လက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားပါသလဲဒီထုတ်ပြန်ချက်ကြောင့်တစ်ဆုနေတဲ့မြမညီငယ်ရင်ရှစ်ဆက်နိုင်မလားဆိုတာကိုဥစီသူအောင်မြင့်ကသုံးသပ်တင်ပြထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း၅ခုမှာလေးလာကြော်ကြစီးရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတဲ့အချက်၁၁ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ၁၂ရက်နေ့မှာကိုကန့်တန်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေဘက်ကနေစီးရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစီးရေးနီလန်းမှအပနိုင်ငံရေးနီလန်းဖြစ်အမျိုးသားပြန်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်ဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တပ်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်။တပ်မတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲအဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲဒီထုတ်ပြန်ချက်ကြောင့်တစ်ဆို့သလိုဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကုတ္တပတ်တင်ပြသွားပါမယ
်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကိုင်သုံးဖွဲ့ရဲ့စီးရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတပ်မတော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်တဲ့အထိလေးလကျော်ကြာစီးရေးဆိုင်ရာလှုပ်ရှားမှုတွေအလုံးရပ်ဆိုင်းထားမယ်ဖြစ်ကြောင်းတက်မတော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတက်မတော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမူလနေရပြန်နိုင်ရေးတက်မတော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီစောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတက်မတော်အနေနဲ့2020ပြည့်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြင်းမြောက်ပြီးငြိမ်းချမ်းရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်ထိတ်တန်ချထားတဲ့ဤသူတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဂတိကဝတ်ပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်ထူးခြားတာတစ်ခုကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ NRPC ရဲ့ကြေညာချက်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်၈ဖွဲ့ NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်စ조사သွားမယ်လို့ဖော်ပြထားပါတယ
်လက်နက်ကင်တိုင်းသားအဖွဲ့ရဲ့ကြီးညာချက်တွေမှာတော့အကြမ်းမင်းအဖြစ်အဖွဲ့အားလုံးလိုလိုကတပ်မတော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KNPB ကရင်ဒီတပ်ဖွဲ့ငင်းငယ်ကြီးကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်စစ်ပါတီ SSPB SSA ရှမ်းတပ်ဖွဲ့ ALP ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအားရခိုင်အေသုံးဖွဲ့ပေါင်းအဖွဲ့တွေကတော့တပ်မတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြစ်ရတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုင်းတာနဲ့အပြစ်ရကြေညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်။လာဒူတပ်မတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဥဆောင်စီပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS SSA ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။ အကြောင်းကတော့အဲ့ဒီအဖွဲ့တွေကတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွေးဆုံဆွေးနွေးလို့ကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ29ရက်နေ့ကျမှထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဦးဆောင်ပြီးကိုကန့်တအောင်ပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီလေးဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှဖော်ပြထားတဲ့ဆွေးနွေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်းတင်းတောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှာတပ်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးမယ်ဆွေးနွေးပွဲတိုင်းမှာဝလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတပ်ဖွဲ့တွေကိုအတိတတ်တွေအနေနဲ့ဖိတ်ကြားသွားမယ်ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ဒါဒီမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစည်ရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်းပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ကနေစစ်ဆင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းသွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင်2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲခြံလှက်ထားခဲ့တဲ့လက်နက်ကင်၃ဘွဲ့ငင်းကြင်းရေးလုပ်ငန်းစဉ်တွေရောက်လာအောင်ငင်းကြင်းရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အကြိမ်ကြိမ်ညှိနှိုင်းပြီးတဲ့နောက်လက်နက်ကင်၃ဘွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှတပ်မတော်ဘက်ကစစ်တိုင်း၅တိုင်းမှာလေးလကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်းလေးဘွဲ့ထုတ်ပြန်ချက်အရဆိုရင်တော့တပ်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစည်ရေးလှုပ်ရှားမှုရပ်ဆိုင်းပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ်။ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေတိုင်းပြန်ရောက်သွားတဲ့သဘောတက်ရောက်စီပါတယ်။KIA ကောင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ကြီးညာချက်မှာပြဿနာတွေအများကြီးပါဝင်နေတယ်လို့ငကိုမူလတက်မတော်ကာဝေးဦးစည်းချုပ်ရုံးရဲ့ကြီးညာချက်မှာလည်းမေးခွန်းထုတ်စရာတွေအများကြီးရှိနေသေးပါတက်မတော်ဘက်ကလက်နက်ကိုင်တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ဗိုလ်ချုပ်တယောက်ကိုဦးဆောင်စေပြီးတီးတန့်အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဟာငင်းငယ်ရေးဆွေးနွေးမှုတွေမှာဘလို့အခန်းကဏ္ဍကနေပါဝင်မလဲဆိုတာသိပြီးတော့မရှင်းလင်းပါဘူးတမတော်ဦးသိန်းစိန်လက်ထက်ကလေးကစတင်ခဲ့တဲ့ငင်းငယ်ရေးလုပ်ငန်းစဉ်မှာတက်မတော်သားတွေပါဝင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးမှုကနေတဆင့်ပဲ NCA စာချုပ်ပေါ်ပေါက်လာအောင်အထီးစွမ်းဆောင်ခဲ့တာပါ
။နောက်ပြဿနာတစ်ခုကတော့တက်မတော်ရဲ့ထုတ်ပြန်ချက်မှာ KNU အပါအဝင်တိုင်းသားလက်နက်ကိုင်တွေနဲ့ပြဿနာအကြီးကျယ်တက်ခဲ့တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ဖို့တနည်းအားဖြင့်တခုတည်းသောတက်မတော်ကိစ္စအကောင့်ထဲပို့ဖို့လိုအပ်တယ်ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါ။ဒါရီအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တမတော်ကာကွယ်ရေးဦးစည်းချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြမညီညာရေးရှေ့ကိုတေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ
်။တရင်းစာဆရာဦးစည်းသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပြီးမှတော့အထူးစီစဉ်ဖြစ်2018ကရုပ်ရှင်ဇာတ်ကားကောင်းတွေအမေရိကန်ရဲ့ဟောလိဝုဒ်ရုပ်ရှင်လောကကြီးပြင်နိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာဆုရတဲ့ရုပ်ရှင်ကားတွေပြီးတော့လူကြိုက်အများဆုံးဝင်ငွေအများဆုံးရတဲ့ရုပ်ရှင်ကားတွေဘာကားတွေလဲဆိုတာကိုပြန်သုံးသပ်ထားတာမအေးတနာကျော်ကစူးစီးတင်ပြပေးထားပါရဲ့ရှင
် My son it is your time Show me my respect and bow down You get to decide what kind of king you are going to beDon't freeze.
မင်္ဂလာပါရှင်။ပျော်ရွှင်စရာကောင်းတဲ့နှစ်ကုန်ကာလဖြစ်ပါစေနော်။အကုန်လုံးကတည်းက2018ခုနှစ်အတွင်းမှာဆိုရင်တော့ဟောလိဝုဒ်ကဖြတ်သမျှရုပ်ရှင်ကားတွေမှာ Black Panther, Jet Set နဲ့ရုပ်ရှင်ဇာတ်ကားကအအောင်မြင်ဆုံးဇာတ်ကားပါပဲ။ Marvel Super Hero ဇာတ်ကားတွေတွေမှာ Lumen Super Hero တယောက်ပထမဆုံးထွက်ပေါ်တာဖြစ်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေစီကလည်းချီးကျူးတယ်၊နှိုင်းနှိုင်းကြားခဲ့ရပါတယ်။သူ့ရဲ့ဇာတ်လမ်းရောကြီးကျယ်ခန်းနာလာတဲ့အာဖရိကဖြစ်နေပုံဖော်ပုံရောချီးကျူးခံရပါတယ်။မင်းသားချက်ခွေ့ဘော့စ်မန်တရုတ်ဆောင်တဲ့ Black Panther တဲ့နဲ့လူစွမ်းကောင်တစ်ချဲလာကအနာဂတ်အာဖရိကကကျော်ဝါလာတဲ့ Wakanda နိုင်ငံတော်ကြီးရဲ့ဘီရင်ဖြစ်ပြီးတော့သူ့ရဲ့နိုင်ငံထဲမှာသူ့ကိုပုံကန်သူတစုနဲ့ရင်ဆိုင်ရတာပါ။ boxofficemojo.com ရုပ်ရှင်ဇာတ်ကားဆိုင်ရာအချက်အလက်တွေကိုပြည့်စုံစွာပြုစုထားတဲ့ website ရဲ့စီးရင်ရဆိုရင်ဒီ Black Panther ရုပ်ရှင်ကားက American ပြည်အောင်စုမှာကိုဒေါ်လာတန်း900ဝင်ငွေရခဲ့ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်ရုံဝင်လို့ရတဲ့ဝင်ငွေစုစုပေါင်းတန်း1100ရှိပါတယ်။ Perfectly balanced.All things should be. And I hope they remember you.American Hero ရုပ်ရှင်ကြောင့်ဒီအောင်ရုပ်ရှင်ကတော့ Avengers Infinity War ပဲဖြစ်ပြီးတော့စုစုပေါင်းရုံးဝင်ငွေဒေါ်လာ698တန်းရှိပါတယ်။ဒီရုပ်ရှင်ကလည်း Marvel Super Hero ရုပ်ရှင်ပါပဲ
။ Bye sweetie.
I'll watch the kids, no problem.
Supposed to do it, Dad. They want us to do it.
အမြင်မှုတတိယနေရာမှာတော့ Cartoon က Incredibles နာမည်နဲ့ရုပ်ရှင်ရှိပါတယ်။ American ပြည်တွင်ရုံတင်ဝင်ငွေဒေါ်လာ608တန်းရပါတယ်။ဒီ Incredibles နာမည်နဲ့ရုပ်ရှင်ကပထမဇာတ်ကားရဲ့အဆက်ဖြစ်ပြီးတော့ Zelig Power Meter စုကသူရဲ့ Super Power တွေနဲ့ဘဝကိုဘလို့မျှတတင့်တင့်အောင်နေထိုင်ဖို့ကြိုးစားကြလဲဆိုတာတွေ့ရပါတယ်။ Cartoon ဇာတ်ကောင်တွေရဲ့နေရာမှာနာမည်ကျော်မင်းသားမင်းသမီးတွေဖြစ်တဲ့ Holy Hunter, Craig,ဆာရာဗော်ဗယ်နဲ့ဆမ်မြူအယ်လ်ဂျက်ဆန်တို့ကပထမကားမှာတော့ဇဲရုပ်တွေနေရာမှာပဲပြန်ပြီးတော့အတန်နဲ့တရုပ်ဆောင်ကြပါတယ်။ဒီရုပ်ရှင်ကိုအရင်ဒါရိုက်တာဘရက်ဘတ်ကပဲဆန်ညွန်ရီဒါရိုက်တာလုပ်ပြီးတော့ရိုက်ကူးခဲ့တာပါ။ဒီရုံတင်ဝင်ငွေစရုပ်တာအများဆုံးရတဲ့ရုပ်ရှင်ကားကတော့ Jurassic World Fallen Kingdom ဖြစ်ပြီးတော့ဝင်ငွေဒေါ်လာ416တန်းရရှိခဲ့ပါတယ်။
Hey girl, you think what I'm thinking?Genetic power has now been unleashed. You can't put it back in the box. Blue! If I don't make it back, remember you're the one who made me come here.
ဒီနောက်မှာတော့ Deadpool အပိုင်းနဲ့ရုပ်ရှင်ကားကဒေါ်လာ318တန်းရရှိခဲ့တာ
ပ
ါ Academy Oscar ဆုပေးပွဲမှာမမရရဖြစ်စရာတွေတဲ့တခုကတော့မင်းမီဖရန်စစ်မက်ဒေါ်မန်က3 billboards outside Ebbing Missouri ဇာကားနဲ့အကောင်းဆုံးအမျိုးသမီးအဓိကတရုပ်ဆောင်ဆုရရှိသွားပါတယ်။ဆုလက်ခံယူရင်းနဲ့ကျေးဇူးတင်စကားပြောတော့ရုပ်ရှင်တရုပ်ဆောင်နဲ့အဖွဲ့သား9ရဲ့နေခါမှာလူမျိုးစုံအလွှာဆုံးလိန်ကွဲပြားမှုအဆုံးထည့်သွင်းပါဝင်ခွင့်ပေးဖို့ဆိုတဲ့ကိစ္စကိုထောက်ခံတဲ့အကြောင်းသူစင်မော်ကနေပြောသွားခဲ့ပါတယ်။ဆိုလိုတာကတော့မင်းသားမင်းသမီးကြီးတွေဘက်ကသူတို့ဩဇာနဲ့ရုပ်ရှင်ကန်ထရိုက်စာချုပ်ချုပ်တဲ့အခါမှာဇလန်းနဲ့မှာရောရုပ်ရှင်ရိုက်ကူးရဲ့အပိုင်းမှာပါအလွှာဆုံးပေါအောင်လို့ထည့်သွင်းသွားရေးကိုစောင့်ရွက်ချဖို့လှုံ့ဆော်တာဖြစ်ပါတယ်။စုပေးပွဲအခမ်းအနားပြီးမှာတော့စုရတဲ့ရုပ်တုတွေပေါ်မှာနာမည်ထိုးပေးတဲ့ Governor's Ball Party မှာမင်းသမီး Frances McDormand ရဲ့ Academy ရွှေစင်ရုပ်တုပျောက်သွားလို့လိုက်ရှာကြရပါသေးတယ်။ပြီးတော့ပြန်ရှာတွေ့သွားတာပါ။သူရဲ့ Oscar ရုပ်တုကို Terry Bryan ဆိုတဲ့သူကခိုးယူတယ်လို့ပြောကြပြီးတော့သူကလည်းငင်းပေမဲ့ဒီမှုကတရားရုံးထိရောက်သွားပါတယ်
။ She deaf?
Mute, sir. She can hear you.
You clean that lab, you get out.
This may very well be the most sensitive asset ever to be housed in this facility.
You may think that thing looks human.Stands on two legs, right? But we're created in the Lord's image. You don't think that's what the Lord looks like, do you?
The Shape of Water, Yoshin Kane, Mexican director, Guillermo del Toro, ga patama zon Oscar su yashi de lo. Di zaka ga အကောင်းဆုံးရုပ်ရှင်ဇာတ်ကားဆု Best Picture ဆုလည်းရရှိသွားပါတယ်။ Darkest Hour ရုပ်ရှင်ကားမှာတော့ Winston Churchill ဖြစ်နေရုပ်ရှင်ရဲ့အဓိကတရုပ်ဆောင်ဖြစ်နေတရုပ်ဆောင်တဲ့ Gary Oldman ကအကောင်းဆုံးမြို့သားဇာတ်ဆောင်ဆုရရှိခဲ့ပါတယ်။ Oscar ဆုမဟုတ်တဲ့တခြားရုပ်ရှင်ဆုပေးပွဲတွေမှာတော့ Japan Director Hirokazu Koreeda က Shoplifters ဈေးဆိုင်တွေကနေပစ္စည်းခိုးယူသူများဆိုတဲ့မိသားစုဘဝတရုပ်ဖော်ဇာတ်ကားနဲ့ကင်းရုပ်ရှင်ပွဲတော်ကပေးတဲ့ဂျပန်မော်ဒယ်ဆုရရှိခဲ့ပါတယ်။ဟောလိဝုဒ်မှာလိမ်မိုင်းဆိုင်ရာမတော်မတရားမှုကိစ္စတွေပေါ်ထွက်တဲ့အချိန်မှာပဲဒီ The Bomb ဆုကိုထိတ်ဆုံးတစ်ကြိုပြီးပြေးနေတဲ့သူ၃ဦးတည်းကနေအမျိုးသမီးဒါရိုက်တာရနိုင်တယ်ဆိုပြီးတော့ကြိုပြီးခန့်မှန်းထားကြတာပါ။
Bonjour. Félicitations. Hello. Congratulations.
Ce film-ci, j'ai vraiment le sentiment qu'on avait fait du beau travail à la fois avec l'équipe technique.
Touch me not, Zagagaro. ရုပ်ရှင်ကြည့်ပရိသတ်တစုကိုအံ့ဩတုန်လှုပ်စေတဲ့လင်းသားပေးခန့်တွေတော်တော်များများပါဝင်ပြီးတော့ဒီကားက68ကျင်းမြောက်ဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာ Golden Bear အကောင်းဆုံးရုပ်ရှင်ဆကားဆုရသွားပါတယ်။ဒါရိုက်တာဖြစ်တဲ့ရိုမေးနီးယားနိုင်ငံသူအဒီနာဖင်တလီကတော့သူဒီစုကိုရလိုက်မယ်လို့မျှော်လင့်မထားဘူးလို့ဆိုပါတယ်။လူနှစ်ဦးကြားမှာအဆုံးစွန်ရင်းနှီးမှုရရှိထားကြပေမဲ့လည်းတပြိုင်နက်တည်းမှာဒါကိုစိုးရင်ကြောက်ရွံ့ကြတာကိုဇက်အိမ်တဲပြီးတော့တကယ့်ဖြစ်ရတဲ့စိတ်ကူးရင်ဇက်လန်းကိုရောဆက်ထားတာပါ။ Venice ရုပ်ရှင်ပွဲတော်မှာတော့ Director Alfonso Cuarón ကအားလုံးလိုချင်ကြတဲ့ Golden Lion ဆုရရှိသွားခဲ့ပါတယ်။စာရေးဆရာလည်းဖြစ် Director ရုပ်ရှင်ဓာတ်ပုံပညာရှင်လည်းဖြစ်တဲ့ဒါရိုက်တာကိုရိုရောကသူကြီးပြင်းလာခဲ့တဲ့မက္ဆီကိုစီးတီးလို့ရက်ွက်လေးကြောင်ရိုက်ထားတဲ့ရိုမာဆိုတဲ့စပိန်စကားပြောရုပ်ရှင်ဇာတ်ကားကအဖြူမဲတက်တက်နဲ့ဆွဲဆောင်မှုရှိတဲ့ရုပ်ရှင်ကားဖြစ်နေရုပ်ရှင်ဝေဖန်သူတွေတလေတန်နဲ့တတ်မှတ်ခဲ့ကြတာပါ။
I'll never eat another piece of candy ever again. High five, don't do it.
ဒီလိုမျိုးရုပ်ရှင်ကားအောင်မြင်မှုတွေရဲ့တခြားတစ်ဖက်ဆုံးမှာတော့ emoji ကောင်လေးတွေကြောင့်ရိုက်ကူးထားတဲ့ဒီ emoji movie ကာတွန်းကားကမက်လောက်မှာပဲ Razzie ဆုရရှိသွားခဲ့ပါတယ်။အညံ့ဖြစ်ဆုံးရုပ်ရှင်ကားတွေထဲမှာသူကထိတ်ဆုံးချိန်တာပါ။
Can I ask you a personal question?
Okay.
Tell me something, girl.
Do you write songs or anything?
I don't sing my own songs.
Why?
I just don't feel comfortable.
Why wouldn't you feel comfortable?
Almost every single person has told me they liked the way I sounded, but that they didn't like the way I look.
I think you're beautiful.
My family.
နောက်ဆက်ရှိခုနှစ်ကအောင်မြင်တဲ့ရုပ်ရှင်ကားတွေထဲမှာဂီတာကအေးပါတဲ့အခန်းကဏ္ဍမှာရှိတာတွေ့ရပါတယ်။အဆိုတော့ Lady Gaga ကခေါင်းဆောင်ပြီးပါဝင်သူရုပ်ဆောင်ထားတဲ့ A Star Is Born ရုပ်ရှင်ဆက်ကားကအစFreddie Mercury ရဲ့ဘဝစာမျက်နှာအကြောင်းရိုက်ထားတဲ့ Bohemian Rhapsody.
Let's get the party started.
Grandma, you weren't invited.
That's the best kind of party, little girl.
ABBA ရဲ့တခြင်းတွေကိုတေးတေးဥဖော်ရိုက်ကူးထားတဲ့ Mamma Mia, Here We Go. ဇက်ကားတွေကတော့ဂီတကိုအသားပေးပြီးတော့ဆန်ညွန်ရေးရိုက်ကူးထားတာပါ။နောက်တစ်ခါအမျိုးသမီးဇဲရုပ်ကိုခေါင်းဆောင်တီးပြီးရိုက်ခူးတဲ့ကားတွေလည်းတွေ့ရပါတယ်။ Ocean's 8ရုပ်ရှင်ဇာတ်ကားမှာဆိုရင်နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Sandra Bullock, Kate Blanchett, Anne Hathaway, Helena Bonham Carter နဲ့နာမည်ကျော်အဆိုတော် Rihanna တို့အားလုံးပါဝင်ပြီးတရုတ်ဆောင်ထားတာ
ပါ။ We are going to Robbins, not the ball itself.
နကော Ocean ရုပ်ရှင်ဇာတ်ကားတွေကဆက်လိုက်မင်းသား George Clooney တရုတ်ဆောင်နဲ့ Danny Ocean ရဲ့ညီမနေရ Debbie Ocean ဖြစ်တဲ့ Sandra Bullock ကတရုတ်ဆောင်ထားပါတယ
် Tragedy Maybe you didn't see what you think you saw
ဘာပဲမင်းဆိုတဲ့ရုပ်ရှင်ဇာတ်ကားမှာလဲ Jennifer Garner ကကလေးစားချီတဲ့အမျိုးသမီးနေရာကနေတရုတ်ဆောင်လာပါသူ့ရဲ့ယောက်ျားနဲ့သမီးလေးကိုတတ်သွားတဲ့ Gangster တွေနဲ့သူတို့ကိုအပြစ်မကျအောင်လို့လှုပ်လိုက်တဲ့သူတွေကိုသူကပြန်ပြီးကလေးစားချီတာAnd and the Wasp ရုပ်ရှင်ဇာတ်ကားကတော့မင်းသမီးကိုခေါင်းဆောင်နေရာကရိုက်ထားတဲ့ပထမအဦးဆုံး Marvel Superhero ရုပ်ရှင်ဖြစ်ပါတယ်။နောက်ထပ်အမျိုးသမီးကိုခေါင်းဆောင်တင်ပြီးတော့ budget တွေအများကြီးသုံးရိုက်တဲ့ဇာတ်ကားကတော့ The Spy Who Dumped Me ဆိုတဲ့ရုပ်ရှင်ကားပဲဖြစ်ပြီးတော့နိုင်ငံတကာအစိုးရတချို့ဇက်ချုပ်ထဲမှာညက်ပါကြတဲ့တငယ်ချင်းမှနှစ်ယောက်အကြောင်းရိုက်ထားတဲ့ Hata Zamu စွန့်စားရုပ်ရှင်ဖြစ်ပါတယ်
။ About Drew Thayer. He's your boyfriend, right?
Drew is CIA.
I'm sorry, what?I know you're a spy.
It's a long story, and I'm going to explain everything.
It's in your forehead.
Some bad people are after me, and now they're after you.
ဒီနေ့မှာတော့ Hollywood ပိတ်ကားပေါ်မှာမတူကွဲရခြားနားမှုတွေကိုလည်းပြကြရပြေးရပါတယ
် Nick your dating is Nick Young?
Yeah, you guys know them or something?
Hells yeah. They're just the biggest developers in all of Singapore.
That's what I'm saying.
Damn, Rachel. It's like the Asian Bachelor.
ဒ
ယူလာအောင်ချမ်းသာတဲ့အာရှတွေ Crazy Rich Asian ရုပ်ရှင်ဇာတ်ကားမှာတော့25နှစ်အတွင်းမှာပထမအဆုံးအကျင့်ဖြစ်နေမင်းသားမင်းသမီးအာရှနွယ်ဘွားတွေကြီးနေပဲရိုက်ကူးထားတာတွေ့ရတာပါအမေရိကန်နိုင်ငံသားအာရှနွယ်ဘွားအမျိုးသမီးတယောက်စင်ကာပူကသူ့ချစ်သူရဲ့မိဘတွေကိုပထမအဆုံးအကျင့်သွားပြီးတော့တွေ့တဲ့ရုပ်ရှင်ကားဖြစ်ပြီးတော့ဒီကက2018ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားတစ်ကားဖြစ်ပါတယ်နိုဝင်ဘာလတုန်းကတော့ Disney ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီက The Lion King ရုပ်ရှင်ကားတစ်ကိုဒီ trailer အဖြစ်နဲ့ထုတ်လိုက်တာပါပထမအဆုံးထုတ်လိုက်တဲ့အဲ့ဒီ trailer ထုတ်လိုက်တဲ့ရက်မှာပဲကြည့်ရှုသူပေါင်း 124.6 တန်းရှိလို့ Disney တက်တက်မှာဒါအမြင့်ဆုံးဖြစ်ပါတယ်နောက်နှစ်နွေရာသီမှာရုံတင်မဲ့ဒီရုပ်ရှင်ကားထဲမှာတော့အဆိုတော် Beyoncé ကလည်းအသက်နဲ့ပါပြီးတော့တရုပ်ဆောင်ထားပါရဲ့ရှင်တော်ရရှင်နေအားလုံးနားမဲ့နှစ်မှာလည်းရုပ်ရှင်ကားကောင်းကြီးကျင်းနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းပါတယ်နော်မင်္ဂလာနှစ်သစ်ဖြစ်ကြပါစေရှင်
။ Remember.
ခုနှစ်အတွင်းကရုပ်ရှင်ဇာတ်ကားကောင်းတွေကိုမအေးတန်နာကျော်ကပြန်ပြီးတော့သုံးသပ်တင်ပြပေးထားတာပါရှင်။အခုတော့လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်။
ရရှိနေခဲ့လာမယ့်ဇန်နဝါရီလ၁ရက်နေ့အင်ဂါနေ့ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်ဂါနေ့ညဒိုင်ရီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လာလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုးစားပါတယ်ခင်ဗျာ။
ဒီရီဒဲလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေတာပါ။လာမယ့်အင်္ဂါညဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါအောင်လို့ဖိတ်ခေါ်ပါရစေရှင်။တောတာရှင်များရှင်တောတာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့ခိုင်ထူးတည်ဆူထားတဲ့နှင်းဝေတဲ့စောင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးမှာမို့နားဆင်ကြပါရှင်။ ိုင်တူတည်ဆူထားတဲ့နှင်းဝေတဲ့ဆောင်းပါရှင်။ဒေါက်တာရှင်တွေအနေနဲ့ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOE ကိုတည်တခြင်းတောင်းညင်ကြရဲဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးစာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်စာရိုက်တစ်တာမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါရဲ့ရှင်။အခုတော့အစည်းအဝေးအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးစနေနေ့ကတယ်လီဖုန်းကတဆင့်စကားပြောခဲ့ပြီးတဲ့နောက် G20 ဆက်မှုထည့်သည့်အစည်းအဝေးတွင်ရခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖို့သူတို့ဆန္ဒတွေကိုထုတ်ဖော်ပြောခဲ့ပါတယ်။သမ္မတရှီနဲ့ချိန်တောင်ကြောင်လို့တော်လေးအဆင်ပြေပြေစကားပြောပြခဲ့ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တူးတက်မှုတွေရခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူနှစ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချာစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးကအင်တန်ကိုအရေးကြီးတယ်လို့အမေရိကန်သမ္မတကပြောပါရယ်။ယူရိုနိုင်ငံကာကွတ်ဒေသအတွင်းမှာရှိတဲ့ဟာဝီဂျာတောထဲမှာဆုလိုက်ပြုံလိုက်လူတွေတတ်ထားတဲ့နေရာနောက်ထပ်နေရာတစ်ခုကိုထပ်တွေ့ရလို့အီရတ်ဖေဗရယ်ရဲတပ်ဖွဲ့ကပြောပါရယ်။ကလီရီပါဝင်လူတော်များများအဲ့ဒီမှာ IS စစ်သွေးကြောက်ဖွဲ့ကတပ်ဖြတ်ခဲ့ပုံရတယ်လို့ဆိုပါရယ်။အဲ့ဒီအင်ဂျင်နာတောထဲမှာသူကြောက်နေသူတွေကလွန်ခဲ့တဲ့9ရက်တုန်းကL Dakila Yoani မှာအရင်ညာကိုတွေ့ပြီးတော့အာနာဘတီကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ American ပြောင်းစုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့လို့သမ္မတ Donald Trump ကတော့သူ့ရဲ့လူလာချက်အတိုင်း American Mexico နေကြာတိုင်းတိစောက်ရေးလူအမှုကိုပဲဆက်ပြီးတော့ဖိအားပေးပြောနေပါတယ်။နေဆက်လုံခြုံရေးကိစ္စတွေအတွက်ပေးယူလုပ်ပြီးတော့ပြည်လဲသွားဖို့သူ့အနေနဲ့ဒီအင်ပီရိုကနေပြီးတော့ Democrat တွေကိုစောင့်ဆိုင်းနေတယ်ဆိုပြီးတော့သမ္မတ Trump ကသူ့ရဲ့ Twitter account ကနေပြီးတော့ရေးပါတယ်။ဒီလိုဆွေးရလုပ်ငန်းတွေရပ်တန့်အောင်အဆုံးသတ်ရမှာDemocrat ဘက်ကဥဆောင်ဆောင်ရမယ်လို့လည်းသူကပြောပါရယ်ကွန်ဂိုနိုင်ငံမှာတော့ချိန်တော်ကြာရွှေဆိုင်ထားတဲ့သမ္မတရွေးကောက်ပွဲတွေဒီကနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်ဒီရွေးကောက်ပွဲကဆိုရင်ကွန်ဂိုနိုင်ငံမှာပထမဆုံးအကြိမ်ညှိနှိုင်းပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်အများကမျှော်လင့်ထားကြတာဖြစ်ပါတယ်ဒါကြောင့်မလို့ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာရှိနေပါတယ
်တရင်ချင်းချက်ကိုကိုသားညုံပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Canalius Tanner ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190ရုကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.